ရုရှားနှင်းမြုပ်ငါးဖန်တင်မော်ဒယ်နီဗော့စတော့ကတည်ဆုံမြန်မာတင်မော်သားအလောင်း16လောင်းကိုရုရှားနိုင်ငံကနေမြန်မာနိုင်ငံစီပြန်လည်တည်ဆောင်လာနေပြီဖြစ်ပါတယ်။ရုရှားအစိုးရရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံတို့ရဲ့စီစဉ်မှုတွေနဲ့ရုပ်အလောင်းတွေကိုစင်းလုံးကားလေရင်နဲ့တည်ဆောင်လာမှာဖြစ်ပြီးရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုဧပြီလ16ရက်နေ့တကြံအတက်နေ့မနေ့9ရက်ကွယ်လောက်မှာဆက်ရောက်မှာဖြစ်ပါတယ်။ကျန်ရည်သူမိသားစုတွေအတွက်မြန်မာနိုင်ငံကပင်လယ်ကူးသင်းမောသားအလုပ်သမားများအဖွဲ့ချုပ်ကဦးဆောင်ပြီးတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကူညီဆောင်ရွက်ပေးနေပါတယ်။မတ်ဆူမွန်ကအကြောင်းစုံကိုဆက်သွယ်မေးမြန်းထားတာပါ။
ဟုတ်ကဲ့ပါရှင်ရုရှားအစိုးရရုရှားနိုင်ငံပို့ဆောင်ရေးဝန်ကြီးဌာနရဲ့စီစဉ်ဆောင်ရွက်ပေးမှုနဲ့နင်းမြုပ်ရုရှားငါးဖန်တင်မောဒန်နီယယ်ဘော့စတော့ကနေတည်ဆုံခဲ့ရသူမြန်မာတင်မောသား16ယောက်ရဲ့ကျွန်းကျန်တဲ့ရုပ်အလောင်း16လောင်းကိုစင်းလုံးကားလေရင်ခီးစဉ်နဲ့မနေ့ပြန်ဧပြီလ16ရက်နေ့တကြံအတက်နေ့ကြာသာပတေးနေ့မနေ့9နာရီခွဲအချိန်မှာရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုတည်ဆောင်လာတော့မှာဖြစ်ပါတယ်။တည်ဆုံသူတွေရဲ့ရုပ်အလောင်းတွေကိုတည်ဆောင်လာတဲ့စင်းလုံးကားလေရင်ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာစင်းတနအေရုရှားအစိုးရရုရှားနိုင်ငံဆိုင်ရာမော်စကိုမြန်မာတန်ယုံစီစဉ်မှုနဲ့မြန်မာလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနနောက်ဆက်သွယ်ရေးနဲ့သတင်းချက်လက်ဤပညာဝန်ကြီးဌာနတို့ကပူးပေါင်းကူညီဆောင်ရွက်ပေးကြတာဖြစ်ပါတယ်။မြန်မာတင်မောသားရုပ်အလောင်း16လောင်းမြန်မာနိုင်ငံကိုဆက်ရောက်လာတဲ့အခါမှာစီစဉ်ဆောင်ရွက်ထားပေးမှုတွေနဲ့ပတ်သက်လို့ဦးဆောင်ကူညီဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံပင်လယ်ကူးတင်မောသားအလုပ်သမားများအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးမြတ်ကျော်ဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
ရုရှားမှာရှိတယ်မြန်မာတန်ယုံနဲ့ရုရှားဆိုတာအကြောင်းကြတယ်16လောင်းတရားတော့အယောက်20ပဲ4လောင်းကတော့သူမရသေးဘူးပေါ့ရှားတော့မယ်16လောင်းကိုတော့သူရရှိပြီးတော့ပထမဒီနေ့ပုံမဲ့ဒီတော့မှာလက်ပြန်မနဲ့ခုနနိုင်ဆိုချာချာဖက်နေရောက်မယ်လို့အကြောင်းကြတာပဲဟောမိသားစုဝင်ရတော့တက်ဆိုင်ရာရေကြောင်းဥတီဌာနကနေပြီးတော့သူလိုက်ခဲ့တဲ့ရန်ကုန်ကုမ္ပဏီကိုအကြောင်းကြားထားတယ်နော်သူတို့ကုမ္ပဏီအကြောင်းကြားပြီးတော့သူတို့ကုမ္ပဏီကနေပြီးတော့မှအဲ့ကလေးဒီပါလေအဲ့ဒီရှင်မျိုးတွေကိုသူတို့အဆင့်ကြောင်းပြားပေးထားတယ်ပဲ။ဆက်ပြန်ကြောက်သူတို့လည်းရှင်းမှာပဲနော်
။တကြံအတက်နေ့မှာဆက်ရောက်လာကြမယ်။တည်ဆုံသူတွေရဲ့ရုပ်အလောင်းတွေကိုကြံရစ်သူမိသားစုတွေအနေနဲ့တင်ကြုံနိုင်ရေးမြန်မာနိုင်ငံပင်လယ်ကူးတင်မောသားအလုပ်သမားများအဖွဲ့ချုပ်ဘက်ကစီစဉ်ဆောင်ရွက်ပေးထားတာနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်
။အဲ့ဒီကလည်းပတ်သက်ပြီးလို့ဆိုရင်တော့တို့ဗမာဗုဒ္ဓဘာသာကလေးတွေပါတယ်။ကျုပ်အဲ့ဒီဆုံးတဲ့ဆက်မှာကျုပ်ဟုတ်ပါတော့ခင်ဗျာဒီလိုမျိုးကြီးလည်းပါလာပါတယ်နော်ရှုကလည်းငဲတဲခြင်းနဲ့ဒါပေမဲ့တို့သုံးစားတော့မစားနိုင်နေမကြော်ဘူးသူမကြော်ဘူးဆိုလက်ကရောက်လာရင်လည်းဒီလိုလိုလေးနေကူနဲ့လေးစိတ်ကလည်းတမ်းပြီးပွားလို့လည်းမရဘော်ဒီယူမယ်ဆိုရင်ဒီလိုပဲပို့တော့လေပို့လို့ရှိရင်တော့ဘယ်လိုပို့ရလဲဆိုရန်ကုန်ဆေးရုံကြီးပေါ့နော်အဲ့ဒီကိုပို့ပေးရတယ်အဲရန်ကုန်ဆေးရုံမှာပုလစ်စာကြီးကနေပြီးတော့ death certificate ထုတ်ပြီးမှပြည်သူ့ကိုရပါအခုလည်းဒီလိုပဲဖြစ်ပါလိမ့်မယ်ဘော်ဒီတွေကိုရန်ကုန်ဆေးရုံကြီးသောင်းမွေဆေးရုံကြီးတစ်ခုကိုပို့ရမယ်သူကနေပြီးတော့ death certificate ထုတ်ပြီးမယ်။အဲ့ death certificate ရတော့မှပဲ။အဲ့ဒီရေဝေးတို့ဆက်ဆံရဒီရေဝေးနေရာကိုပို့ပြရမှာပေါ့နော်
။နင်းမြုပ်ရုရှားတင်မောဘော်ကတည်ဆုံသွားတဲ့သူပျောက်ဆုံးနေစဲနဲ့အသက်ရှင်ကျန်ရစ်သူမြန်မာတင်မောသားတွေရဲ့နင့်နာကြီးရော်ကြီးရရှိရေးနဲ့ပတ်သက်လို့တက်ဆိုင်ရအလုပ်သမားအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံပင်လယ်ကူးတင်မောသားအလုပ်သမားများအဖွဲ့ချုပ်ဘက်ကဧပြီလ22ရက်နေ့ကနေစလို့စုံစမ်းစစ်ဆေးဆောင်ရွက်ပေးမှာဖြစ်ပါတယ်။
မြန်မာနိုင်ငံပင်လယ်ကူးသမောသားအဖွဲ့ချုပ်ကတော့သူတို့ရောက်ခင်ကတည်းကသူတို့မိဘတွေကလာပြီးတော့ကုလီတောင်းလို့ကုလီသားတွေကိုလှူထားပြီးပါပြီသူတို့ကလေးတွေရောက်တော့မှပဲ20ရက်နေရုံးပြင်ရင်အချက်လက်တွေကိုမေးမယ်ရှင်တဲ့ကလေးတွေကြတော့သူတို့လိုအပ်ကြတွေကိုလှူပေးမယ်သူတို့လာစားကြံတာတွေသူတို့မရရှိခဲ့တာတွေရပိုင်ခွင့်တွေရဖို့တွေအကုန်လုံးဆောင်ရွက်ပေးရမှာပေါ့သုံးတဲ့ကလေးတွေကတော့ဒီသက်ဆိုင်ရာစာချုပ်ပါစီကံတိုင်းဟာဒီကောင်ကြီးခလာနဲ့ကုမ္ပဏီနဲ့ချုပ်တဲ့စာချုပ်ကုမ္ပဏီနဲ့သမောလာဆုံးတဲ့ကလေးတွေနဲ့ချုပ်တဲ့စာချုပ်ဒီရသတင်းရတဲ့ကောင်ကိုအကုန်လုံးရအောင်လုပ်ပေးမယ
်နင်းမြရုရှားငါဖန်တင်မောဒန်နီယယ်ဘော့စတော့ကနေတည်ဆုံခဲ့သူတွေအနက်မြန်မာတင်မောသားတွေကတော့16လောင်းကိုပဲဆယ်ယူရရှိခဲ့တာဖြစ်ပါတယ်ကြံမြန်မာတင်မောသား4ဦးကတော့ပျောက်ဆုံးနေစေပါအသက်ဘေးကနေလွတ်မြောက်လာတဲ့အသက်ရှင်သူမြန်မာတင်မောသား22ဦးကတော့ပြီးခဲ့တဲ့ဧပြီလ12ရက်နေ့ကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာကြပြီဖြစ်ပါတယ်ရှင်